စ်အစိုးရလက်ထက်ကလေးကမြန်မာတနိုင်ငံလုံးမှာတက်မတော်ဝန်ကြီးဌာနတွေနဲ့အုပ်ချုပ်ရေးဘက်ကနာမည်မျိုးစုံနဲ့တင်စီထားတဲ့လေယာဉ်မြေပေါင်းများစွာရှိခဲ့ပါတယ်။2014ခုနှစ်မှာအထင်ကရဖြစ်ခဲ့တာကပြောင်စုလွှတ်တော်ကတင်စီခံလေယာဉ်မြေတွေကိုပြန်ပေးအပ်ဖို့အတွက်ကော်မရှင်တွေဖွဲ့စည်းပြီးလိုက်လံစုံစမ်းကလွှတ်တော်ကိုတင်ပြတာမြန်ဆန်ခဲ့ပါတယ်။အဲ့ဒီလိုစုံစမ်းနိုင်ဖို့အတွက်လေယာဉ်မြေနဲ့အခြားမြေများစုံစမ်းစစ်ဆေးရေးကော်မရှင်ကိုပြည်내နဲ့တိုင်းဒေသကြီးတွေအလိုက်စက်တပ်ဖွဲ့ဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ကော်မရှင်အဖွဲ့တွေရဲ့လေးလာတွေ့ရှိချက်အရတက်မတော်အစိုးရဝန်ကြီးဌာနတွေနဲ့ဥပိုင်းအပါအဝင်ကုမ္ပဏီကြီးတွေအဖွဲ့အစည်းတွေကတင်ယူထားတဲ့လေယာဉ်မြေတွေဟာနင့်နာချင်းအနှဲငယ်ပေးုံနဲ့ဥပဒေမဲ့တင်စီထားတာများတယ်လို့ပြောပါတယ်။ထူးခြားချက်ကဒီလဒီဇင်ဘာလ19ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာမှာစစ်တပ်နဲ့ဝန်ကြီးဌာနအသီးသီးတင်စီထားတဲ့လေယာဉ်မြေတွေတဲကဧက3သိန်းကျော်ကိုစွန့်လွတ်ကြောင်းပါရှိခဲ့တာဖြစ်ပါတယ်။အဲ့ဒီလေယာဉ်မြေတွေကိုမူလပိုင်ရှင်ထံပြန်အပ်နှံဖို့အမည်အသုံးချမှုစီမံခန့်ခွဲရေးဗဟိုကော်မတီကကြေညာထားပါတယ်။ပြန်လည်စွန့်လွတ်ကြောင်းကြေညာခဲ့တဲ့ဧက3သိန်းကျော်ဆိုတာတင်စီထားမှုရဲ့20ရာခိုင်နှုန်းခန့်ကိုပဲပြန်ဆွတ်လွတ်တာဖြစ်တယ်လို့သိရပါတယ်။တကယ်တင်စီခဲ့တဲ့ပမာဏဟာဧကပေါင်း15သိန်းလောက်ရှိပြီးအဲ့ဒီထဲကဧက3သိန်းကျော်ကိုသာဆွတ်လွတ်တာလို့ဆိုနိုင်မှာဖြစ်ပါတယ်။အဲ့ဒီလိုဆွတ်လွတ်တယ်ပြောပေမဲ့လဲဆုံးရှုံးသွားတဲ့လဲသမားတွေလက်ထဲပြန်ရောက်မှုဟာအများကြီးနည်းနေသေးတယ်လို့သိရပါတယ်။လဲတွေပြန်ပေးဖို့ဆိုတာလက်တွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းလဲယာမြေနဲ့အခြားမြေများစုံစမ်းစစ်ဆေးရေးကော်မရှင်ရန်ကုန်အဖွဲ့ဝင်ပြည်သူ့လွှတ်တော်အမတ်ဦးအောင်သိန်းလင်းကပြောပါတယ်။
ဆုံးရတဲ့နေရာမှာလည်းပြဿနာတွေရှိနေသေးတယ်။ဥပမာတက်ဆိုတော့သူ့ကိုညှိသိမ်းပေးတာကြီးထွေထွေဥဆုံဥစည်းဌာနသိမ်းပေးတာဖြစ်ပါတယ်။အဲ့တော့ဒီမျိုးကသူကပြန်ဆုံးလို့မယ်ဆိုရင်ထွေထွေဥဆုံဥစည်းဌာနကိုပြန်အားအဲ့လိုပြန်အားမှထွေထွေဥဆုံဥစည်းဌာနကပိုင်းဆိုင်ဝင်ရှိတဲ့လူတွေကိုပေါ်ထုတ်ပြီးတော့မှပေးတာဖြစ်ပါတယ်။ညှိတွေတော့ပြန်ဆုံးလွတ်လိုက်တယ်။ဆုံးလွတ်တဲ့ညှိနဲ့ပတ်သက်လို့လည်းမာယကယုံနေမှာရာယကယုံနေမှာကြော်ညာကတ်ထားတဲ့ဆိုပေမဲ့တကယ်တမ်းသွားဆောင်ရမ်းတဲ့အခါဆင်မပြေပါဘူး။အစိုးရရဲ့မူဝါဒကတော့သူ့ပြောင်းလဲရေးပဲ။ဒါမဲ့တကယ်လိုက်ပြောင်းရမယ့်လူတွေကမပြောင်းနိုင်ကြတဲ့ဖြစ်
2014ခုနှစ်အတွင်းမှာလေယာမြေနဲ့အခြားမြေများစုံစမ်းစစ်ဆေးရေးကော်မရှင်ရန်ကုန်အဖွဲ့တစ်ကိုတင်စီခံလေယာမြေဧက33,000ကျော်အတွက်တိုင်ကြားစာပေါင်း1,500ကျော်လက်ခံရရှိခဲ့တယ်လို့ဆိုပါတယ်။ရန်ကုန်တိုင်းဒေသကြီးကတင်စီခံလေယာမြေတွေမှာစစ်တပ်ကတင်စီတဲ့မြေကအများဆုံးဖြစ်ပြီးအဲ့ဒီမြေယာတွေတဲကဧက6,500ကျော်ကိုပြန်စွန့်လွတ်ထားပါတယ်။2014ခုနှစ်မှာအဲ့ဒီစွန့်လွတ်မြေတွေတဲက900ခိုင်နှုန်းလောက်ကိုသာပြန်ပေးနိုင်သေးတယ်လို့သိရပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလွှတ်တော်ရနာထားချိန်မှာမကိုးတိုင်းဒေသကြီး၊အေရဝတီတိုင်းဒေသကြီး၊မန္တလေးတိုင်းဒေသကြီးနဲ့မကွေးတိုင်းဒေသကြီးတို့ကိုသွားရောက်ပြီးပြည်အောင်စုစံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌအနေနဲ့ပါတီဝင်တွေတောင်သူတွေနဲ့လှည့်လည်တွေ့ဆုံခဲ့ပါတယ်။သူ့ရဲ့ခီးစဉ်မှာလေသမားတွေအဓိကကြုံတွေ့နေရတဲ့လေယာဉ်မြေသိမ်းဆီးတဲ့ပြဿနာတွေကိုတိုင်းဒေသကြီးအစိုးရတွေကဖြေရှင်းဖို့အဓိကတိုက်တွန်းပြောဆိုပါတယ်။လေယာဉ်မြေပြဿနာတွေကိုမြန်မြန်မဖြေရှင်းနိုင်ဘူးဆိုရင်အစိုးရကိုအထင်သေးအပြစ်တင်လာနိုင်တဲ့အတွက်အမြန်ဖြေရှင်းဖို့လိုအပ်တယ်လို့ပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကမန္တလေးတိုင်းဒေသကြီးစင်ငိုင်မြို့နယ်မှာကျင်းပတဲ့ပြည်ထောင်စုစံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီတောင်သူလယ်သမားရေးရာတွဲဆောင်ပွဲမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကပြောခဲ့ပါတယ်
။မြေယာပြဿနာများကိုဖြေရှင်းတဲ့နေရာမှာအဓိကအကြဆုံးအဖွဲ့အစည်းကအောက်ခြေအကြဆုံးဖြစ်တဲ့ရက်ွက်ကြီးရွာမြေယာစီမံခန့်ခွဲအဖွဲ့များပဲဖြစ်ဒီမှုကိစ္စများကိုဖြေရှင်းနိုင်ဖို့အတွက်မှန်မှန်ကန်ကန်မြန်မြန်ဆုံးဖြတ်ပေးဖို့ကြာတာနဲ့အမြတ်သက်ဆိုင်ရာအဆင့်ဆင့်သောအဖွဲ့အစည်းများကိုအထင်သေးတယ်လို့ကျွန်တော်တို့အစိုးရကလည်းအထင်သေးအဖြစ်တင်မှာဖြစ်ဒါကြောင့်မလို့အောက်ခြေမှာရှိတဲ့အဖွဲ့အစည်းများမှန်မှန်နဲ့မြန်မြန်ဆန်ဆန်လုပ်နိုင်ဖို့တဲ့တိုင်းဒေသကြီးအစိုးရကကြက်ကြက်မတ်မတ်ဆောင်ပေးဖို့လိုကြောင်းပြောကြလို့
ပိုင်ဆိုင်မှုအငင်းပွားမှုဆိုရမှာနှစ်ပေါင်းများစွာတင်စီထားတဲ့အတွက်ဘယ်သူကတကယ်ပိုင်ဆိုင်နေဆိုတာသိဖို့ခက်နေပါဗျ။တကယ်ပိုင်ဆိုင်သူတွေထံသိမ့်ပြီးတီးစားချထားပေးတဲ့အတွက် ARD တိုင်းကတချို့မြို့နယ်တွေမှာတီးစားလို့သူလက်သမားတွေနဲ့တကယ်ပိုင်ခဲ့တယ်လို့ပြောလို့ရတဲ့လက်သမားတွေကြားမှာအပြန်အလှန်တရားစွဲတာတွေအထိရှိလာပါဗျ။စစ်တပ်ကစွန့်လွတ်မြေကိုပြန်ပေးရမှာတီးစားလုပ်ကင်သူတွေကိုသာပြန်ပေးပြီးမူလပိုင်ရှင်တွေမပါဝင်တဲ့အတွက်တပ်ဆိုင်ရာကိုဖြေရှင်းပေးဖို့တောင်းဆိုထားရတယ်လို့ပဲခူးတိုင်းဒေသကြီးမိုးညိုမျိုးနယ်ကလဲပိုင်ရှင်ဦးကျော်ဝင်းကပြောပါတယ်
တက်ကလုတ်ခဲ့တဲ့ဥစ္စာက1,400သူတို့သိမ်းစီသွားပြီးတော့ခု2014တရပိုင်းတရက်နေ့မှာသူတို့ဆွန့်လုတ်ခဲ့ဆွန့်လုတ်ခဲ့တာမှာပထမဓမ္မဟူကြတွေကိုပြန်လည်းမပေးခဲ့လို့တိစားလုတ်တဲ့လူတွေကိုပြန်လည်းပေးလိုက်တာလေတိစားလုတ်တဲ့လူတွေကလည်းပဲသူတို့ပတ်စံပေးပြီးတော့လုတ်ထားတာကျွန်တော်တို့ဥစ္စာသာမဟုတ်ပါဘူးဥစ္စာပြဿနာတက်နေတာ
လဲသမားအရေးဆောင်ရွက်နေသူတွေအစိုးရအေရဝတီတိုင်းမှာအင်းပိုင်ဆိုင်မှုလဲမြေပိုင်ဆိုင်မှုပြဿနာတွေကြောင့်လဲသမား300ကနေ400နီးပါးအထိပိုင်နဲ့ကျူးလွန်မှုနဲ့အမှုရင်ဆိုင်နေရသူတွေ ရှိသလိုထောင်နှံချမှတ်ခံရသူတွေအထူးရှိနေပါတယ်။တကယ်ပြန်ပေးရမှာလဲလက်တလောပုံစံ3ယာယီပိုင်ဆိုင်ခွင့်နဲ့ပြန်ပေးတာများပြားနေပြီးပုံစံ9ပိုင်ဆိုင်ခွင့်နဲ့ပြန်ရတဲ့လက်သမားကနည်းနေတယ်လို့မြန်မာတိုင်းကံလုံးဆိုင်ရာတောင်သူလက်သမားသမတ်ကအဖွဲ့ချုပ်တာဝန်ခံမဆုစုနှွေးကပြောပါတယ်။
သောလို့အခြေဖြစ်သတ်မှတ်ပြီးတော့လေသမားတွေကိုပြန်ပေးတဲ့အခါမှာလေလေသမားတွေကပုံစံခုနှစ်လုပ်လို့မရဘူးလောလောဆယ်လုပ်စားပိုင်권ပဲရှိတယ်ပုံစံခုနှစ်နဲ့ပေါ့နော်ကိုယ်ပိုင်လုပ်ပိုင်권အပြည့်အဝမရဘူးခပြီးတော့ပေးတယ်မင်းတို့စုစုစုစုမလုပ်နဲ့စုစုစုစုလုပ်လို့ရှိရင်ဒီနေရာမျိုးတွေကိုအချိန်မီပြန်ပေးမယ်ဆိုပြီးတော့ပြောပြီးတော့သူတို့တော့လက်မှတ်ထိုးပြီးတော့ရယူခဲ့ရတာအဲ့လိုမျိုးတွေရှိတယ်
လွှတ်တော်ကလေယာဉ်မြေတွေကိုဌာနဆိုင်ရာပဲဖြစ်ဖြစ်တမတော်ကပဲဖြစ်ဖြစ်အသုံးမပြုထားရင်ဆွန့်လွတ်ဖို့ပြောထားတာကြောင့်2014ခုနှစ်အတွင်းမှာထုံနှုံတိုက်ပွဲဆိုပြီးလေသမားတွေကသူတို့စီကနီးမျိုးစုံနဲ့တင်းစီခဲ့တဲ့လေယာဉ်မြေတွေကိုပြန်ရဖို့ကြိုးပမ်းမှုအများဆုံးနှစ်လဲဖြစ်ပါတယ်လေလုတ်ကိုင်းသူတွေဟာသူတို့ရဲ့တင်းစီခံလေယာဉ်မြေတွေကိုရရှိဖို့ပြန်တောင်းဆိုရမှာကြော်ချင်းငွေထက်လေကိုသာပြန်လိုချင်တဲ့သူတွေများပြားပါတယ်ဒါပေမဲ့ဖြည့်ရှင်းနိုင်ခဲ့တဲ့မြေယာပြဿနာတွေဟာမြေကိုပြန်ပေးတာထက်တင်းတင်းနဲ့ကြော်ချင်းငွေကိုသာပြန်ပေးများပြားတယ်လို့သိရပါဗျ။လွန်ခဲ့တဲ့1988ခုနှစ်ကဥယျင်ချံစေကကြော်ကိုစစ်တပ်ကတင်းစီသွားခဲ့ပြီးပြန်ပေးဖို့စစ်ဆေးမှုတွေရှိနေပေမဲ့အခုထိမရရှိသေးဘူးလို့ရန်ကုန်တိုင်းဒေသကြီးတိုက်ကြီးမြို့နယ်ကဥယျင်ချံပိုင်ရှင်ဒေါ်တင်မြင့်ကပြောပါဗျ။စစ်ကား
ကတင်းလာတော့88ခုလောက်တည်းရတဲ့ထင်တယ်။ကြာပြီးနေ့20လောက်ရှိသွားပြီ။အမှလည်းကြော်ချင်းမရဘူး။အမှလည်းလောက်ကိုင်းမပေးဘူးလေ။အဲဒါအထက်ထဲမှာစိုက်ထားတဲ့ပစ္စည်းတွေတောင်မှပဲချက်ချင်းပဲဆိုလို့တချို့ဆိုပစ္စည်းတွေတောင်မရပါဘူး။ပြန်နေကိုပြန်ပေးဖို့တိုင်းပေါ်လဲတင်ပြပါတယ်သွားပြီးတော့လေစေစားတွေပါတယ်ဟိုရဝတာခေါ်ကြည့်တယ်လေအဲ့ဒါလည်းအခုချိန်ထိဘာမှအကြောင်းမတူ
ပြီးခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကနိုင်ငံပိုင်သတင်းစာတွေမှာမြေသုံးချမှုစီမံခန့်ခွဲရေးဗဟိုကော်မတီကြေညာချက်အရဆွန့်လွတ်လဲရမြေတွေတဲကဧက13,000ကျော်ကိုတောင်သူလက်ထဲပြန်လဲအနှံပေးခဲ့ပြီး36,000ကျော်ပြန်လဲပေးအပ်ဖို့ကြံရှိနေသေးတယ်လို့သိရပါတယ်ဒါပေမဲ့အဲ့ဒီလိုပြန်လဲလွှဲအပ်ရမှာယာယီပုံစံနဲ့သာပေးအပ်မှုများပြားပြီးပုံစံခုနှစ်နဲ့အပြီးပိုင်းလွှဲအပ်မှုက10ရာခိုင်နှုန်းလောက်သာရှိရာတွေ့ရပါတယ်တက်တန်းတစ်နှစ်သာကြန့်ရှိတော့တယ်သမရဦးသိန်းစိန်အစိုးရလက်ထက်မှာဆွန့်လွတ်လဲရမြေတွေကိုမူလပိုင်တောင်သူလဲသမားတွေထံအပြီးပြန်အပ်နိုင်ဖို့အတွက်လွှတ်တော်ကတိုက်တွန်းဆောင်ရွက်နေပြီးအစိုးရဘက်လို့ပြောရမယ်ဟောက်ချေအစင်းစင်းကလိုက်ပါဆောင်ရွက်မှုအားနည်းနေတယ်လို့သိရပါတယ်ရှင်ကျမ RFA သတင်းတော်ဝေယံမိုးမြင့်ပါရန်ကုန်မြို့ကနေပေးပို့တာဖြစ်ပါတယ်ရှင်